တရင်မှာပြတ်မှုဆွဲချက်နဲ့ဗြိတိန်သတင်းထောက်29ဦးနဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်္ဂါနေ့မှာပြည်ဝင်ခွင့်ပိတ်ပင်ဖျက်ဆီးလိုက်ပါတယ်။ခုစင်းထဲမှာပါတဲ့ဗြိတိန်သတင်းထောက်တွေဟာယူကရိန်းနဲ့ဒွန်ဘတ်ကဖျက်တဲ့အပအဝင်သတင်းလူသတင်းမာတွေကိုတမင်ရွက်ချက်နဲ့တစ်ဖက်သားဖျက်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပလိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ရက်ဆိုဖိုဘီယာဆိုတဲ့ရုရှားရဲ့အပေါ်ကြောက်စိတ်တွေဝင်လာအောင်ဗြိတိန်လူမှုအတိုင်းဝန်းအတွင်းလှုပ်ကန်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပြည်ဝင်ခွင့်ကတ်တက်ခံရသူတွေထဲမှာ BBC, Sky News, Times, Daily Telegraph, Independent နဲ့ Guardian တို့လိုထင်ရှားတဲ့သတင်းစာတိုက်ကနာမည်ကြီးသတင်းထောက်အတော်များများလည်းပါပါတယ်။ကာကွယ်ရေးဖက်ကလူပုဂ္ဂိုလ်တွေထဲမှာတော့ရေတပ်ဗိုလ်ချုပ်ကြီး Benjamin Key, ကာကွယ်ရေးနဲ့ဒုံးရင်တိစောက်မှုလုပ်ငန်း BAE System နဲ့ Thales UK ကအခြေရအရာရှိတွေပါဝင်ပါတယ်။ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ Ukraine အတွက် Britain နဲ့ကဒေါ်လာ938တန်းကျော်ဖို့တန်မိုးရှိတဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေထောင်ချတဲ့တင်ကပ်ပစ်မီဇိုင်းတုံးတွေနဲ့လက်နက်ခဲယံမျိုးစုံရာနဲ့ချီစစ်ဘက်သုံးရင်တွေအပြင်အခြားကိရိယာတွေကိုထောက်ပံ့ထားတာပါဒီအတော့အတွင်းမှာပဲယူကရိန်းနိုင်ငံရှေ့ဘက်က Severodonetsk မြို့80ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်းချုပ်လိုက်ပြီးလို့ဒေတာအုပ်ချုပ်ရေးမှူးတစ်ယောက်ကပြောပါတယ်မြို့ထက်သာ30စလုံးကိုရုရှားတပ်တွေကဖြတ်စီပေးခဲ့ပေမဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ဖို့ယူကရိန်းတပ်တွေဆက်ပြီးကြိုးစားနေတယ်လို့ Luhansk ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်